COVID-19 ကပ်ရောဂါထိန်းချုပ်ရေးအတွက်ကျောင်းပေါ်တာဆောင်တွေကိုဆက်ပိတ်ချဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့သတင်းကြောင့်ဝေးလံတဲ့ဒေသတွေကကျောင်းသားတွေပညာရေးထိခိုက်မှာကိုစိုးရိမ်နေအကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ကပ်ရောဂါအန္တရာယ်ကာကွယ်တဲ့အနေနဲ့နေပြည်တော်ကောင်စီတိုင်းဒေသကြီးနဲ့ပြည်နယ်တွေအားလုံးမှာရှိတဲ့ဘော်ဒါဆောင်ဖွင့်လှစ်ထားတဲ့ပုဂ္ဂလိကကိုယ်ပိုင်အထက်တန်းကျောင်းတွေဘော်ဒါဆောင်တွေနဲ့ဘာသာရပ်တင်ကိုယ်ပိုင်တင်တန်းကျောင်းတွေကိုပြန်ဖွင့်ခွင့်မပေးဖို့ COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘူကော်မတီကမနေ့တုန်းကရက်စွဲနဲ့ပညာရေးဝန်ကြီးဌာနကိုပေးပို့တဲ့စာဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဘော်ဒါဆောင်တွင်မဖွင့်ဖို့ဆိုတဲ့ညွှန်ကြားစာသူတို့စီမရသေးကြောင်းပညာရေးဝန်ကြီးဌာနကသူတို့ဌာနကိုညွှန်ကြားလာမှသာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဆက်လက်စာထုတ်ပြန်ပေးမှာဖြစ်ကြောင်းပြောပါတယ်COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘူကော်မတီကဒီလိုညွှန်ကြားလာမယ်ဆိုရင်တော့လိုက်နာဖို့လိုအပ်ကြောင်းဦးကိုလေးဝင်းကဆက်ပြောပါတယ်
ကိုဗစ်စင်ထရယ်ကော်မတီကပြောထားတာဒါကျမကြီးဒါကိုဗစ် 19 အတွက်တကယ်လိုအပ်ချက်ရှိလို့ဒါဒီလိုမလုပ်ရင်မဖြစ်လို့ဆိုတဲ့အနေအထားမျိုးနဲ့အဆုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကိုတော့ကျွန်တော်တို့ကချိုးဖောက်လို့မရဘူ
းဘော်ဒါဆောင်ကျောင်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဝေးလံတဲ့ဒေသကကျောင်းသားတွေအတွက်နစ်နာမှာကိုလည်းပညာရေးအတိုင်းဝိုင်းကစိုးရိမ်နေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်းရေးမှူးဦးကျော်မင်းခန့်ကတော့ကျောင်းထွက်တဲ့ဥယျာဉ်တိုးလာမှာကိုစိုးရိမ်နေလို့ပြောပါတယ်
။ပညာရေးကဒီတစ်ခုတည်းခြံထားခြင်းအပြင်ကျောင်းသားတွေက draw အများကြီးဖြစ်သွားနိုင်တယ်။ဘာကြောင့်လဲဆိုတော့နေဒီမှာကဒီကိုပိုင်ကျောင်းမဲ့တက်တဲ့အစိုးရကျောင်းမဲ့တက်တဲ့မြို့ကိုတက်ပြီးဘောရာဆောင်နေပြီးတော့မှတက်ကြရတဲ့ကလေးတွေကအများကြီးဟိုမြို့ပေါ်မှာနေတဲ့ကျောင်းသားတွေစိတ်ယက်တနာမရှိပေမဲ့တောနယ်တွေကနေတက်ပြီးတော့မြို့ပေါ်ကိုပညာရေးကောင်းကောင်းလိုချင်တဲ့ကလေးတွေအတွက်ကအခက်အခဲအများကြီးကြုံနိုင်တယ်ဒီညွှန်ကြားချက်တွေကလေဘလောက်တောင်ဖြစ်သွားမလဲဆိုရင်အစိုးရဆက်တန်းအဆင့်ကိုစဖွင့်တဲ့အခါမှာ80ရာခိုင်နှုန်းလောက်ဒီကျောင်းထဲကိုကျောင်းသားရောက်မှာမဟုတ်ဘူ
းကျောင်းထွက်နှုန်းတိုးလာနိုင်တဲ့အန်ဒီရဲနဲ့ပတ်သက်ပြီးပုဂ္ဂလိကပညာရေးကွန်ရက်အနေနဲ့အစိုးရကိုစာပေးဖို့ပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိကြောင်းလည်းဦးကျော်မင်းခန့်ကဆက်ပြောပါတယ်လာရှိုးမြို့တအန်းပညာရေးဘော်ဒါဆောင်ကဘော်ဒါအုပ်မိုင်းတင်အောင်ကအထူးသဖြင့်ဝေးလံတဲ့တောင်တန်းဒေသကကျောင်းသူကျောင်းသားတွေအတွက်အခက်အခဲဖြစ်စေကြောင်းအခုလိုပြောပါတယ
်အခုဆိုရင်တမ္မော်ဒေသမှာကျွန်တော်တို့ဒီလာရှိုးရောက်လာမှုတောင်မှတကယ်ဒီခီးစစ်ကဟိုမလွယ်ဘောလေလာရတဲ့ခီးစစ်ကတချို့ကျောင်းသူကျောင်းသားတွေအတွက်တော့မှကျွန်တော်တို့ဘက်ကဟိုဒီအကူအညီတောင်းပြီးမှပဲကူညီပေးလိုက်ရတာတို့ရှိတယ်တကယ်လို့တဘော်ဒါဆောင်နေမဖွင့်ရဘူးဆိုအခုကျွန်တော်တို့ဒီမှာတော့တရားကြောပေါ့ဒီပြိမဲ့ပြန်ခိုင်းမယ်ဆိုရင်တော့ဒီပြဿနာတော့ရှိတာပေါ့ကလေးတွေရဲ့ပညာရေးအတွက်လည်းပြဿနာရှိမယ်ပြီးတော့ဒီခီးစိတ်သွားဖို့လာဖို့ကျတော့ဒီလိုမျိုးမိုးရင်းနဲ့ဖြစ်တဲ့တောင်မော်ဒေတာအထိပြန်ရမယ်ဆိုရင်တို့အတွက်လည်းအခက်အခဲဖြစ်တာပေါ့
လက်ရှိမှာဘော်ဒါဆောင်ကကျောင်းသူကျောင်းသားတွေကိုကျောင်းအပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်ကျိုင်းတုံမျိုးကပညာရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကိုအားမွန်ကတော့ဘော်ဒါဆောင်တွေပိတ်လိုက်ရင်တွေ့ရမဲ့အခက်အခဲကိုအခုလိုပြောပါတယ်
ကျောက်တက်ဖို့နေစရာမရှိတော့လေဘော်ဒါဆောင်ပြေးလိုက်လို့ရှိရင်နေရာတက်မှာကြေးရတက်မှာအလဲတက်ဖွင့်နေတဲ့ကြေးရရှိတယ်လို့မဖွင့်နေတဲ့ကြေးရရှိရလေနောက်တစ်ခါအထက်တက်ဖွင့်နေတဲ့ကြေးရရှိတယ်လို့အထက်တက်မဖွင့်နေတဲ့နေရာဒေတာအများကြီးရှိရဲဒေတာအောင်ပြီးပါကျောင်းမြို့မှာလာတက်မဲ့လူတွေကဘော်ဒါအားထားရပါပဲနေတော့နောက်တစ်ခါအလဲတက်အောင်ပြီးမှထက်တက်မှာလက်ချက်တူမှာပဲလာလာတက်ရတော့သူတို့ကဘော်ဒါအကူအမနေရာအထက်တက်စပေါ်တာအတွက်ရေးထွေးထားတဲ့ဟာကဘော်ဒါဆောင်ကိစ္စကြတော့တတော်များချက်ချက်ကျူရမှာပေါ့ကလေးတွေ
ကကျောင်းသားတွေအနေနဲ့အပြင်မှာအိမ်ကနေရမယ့်အခြေအနေနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတယ
်မိဘတွေအဲ့လောက်ရှိတတ်နိုင်မယ်မထင်ဘူးနောက်တစ်ခုအုတ်ထမှုလိုတယ်လေကလေးတွေအုတ်ထမှုမရှိဘဲနဲ့အပြင်မှာငါနေလို့ရှိဟိုဟာကြောင်းမရောက်ဘဲနဲ့ပြီးရောက်သွားမှာပေါ့
မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူ6ဦးအပါအဝင်ကူးစက်သူ300ကျော်ရှိပြီးပြည်တွင်းမှာကူးစက်မှုမရှိသလောက်နည်းပါးပေမဲ့ဆက်လက်သတိထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။